ဒီစေတန်းပေါ့နော်တက်ကရဝင်တန်းဆောင်ရွက်ဖြစ်ဆိုဖို့အတွက်မိကွန်းတွေကိုဆရာကြီးတို့ကဒီဆွန်ပရာပေါ်နဲ့တနိုင်းဒေတာနည်းနည်းအခက်အခဲရှိနေတယ်ဆိုပြီးမှဆရာတို့စဉ်းစားဆွေးနွေးကြတာရှိတာပေါ့နော်အခုလက်ရှိအချိန်မှာကျတော့အဲ့ဒီတနိုင်းနဲ့ဆွန်ပရာပေါ်မြို့နယ်ကအခြေအနေကဘယ်လိုရှိလဲဗ
ျအင်ဒိုဂျီဘက်လမ်းဝေခလာနေလုံကျော်ကြီးရှိတဲ့ဝေခလာနေပဲတည်သွားမှာဖြစ်ပါတယ်အဲ့ဒါတော့ဖာကမြို့နယ်ပေါ့လေအေးတနိုင်းလမ်းလဲလုံကျော်ကြီးအနေသာရှိလာပြီဖြစ်တဲ့အတွက်ဒါဒီနေ့ပဲတည်မှာတော့ရောက်ပြန်ရမှာဖြစ်ပါတယ်ဆွန်ပရာပုံကတော့ဒီအခုမြစ်ဘူဒါဝမေကွန်းနေရောက်သွားပြီဖြစ်တဲ့အတွက်အဲ့မေကွန်းနေကဘူဒါဝကနေဆွန်ပရာပုံလမ်းကြောင်းကပွင့်နေသေးတဲ့အတွက်အဲ့လမ်းကြောင်းကနေပဲလာมาဖြစ်ပါတယ်အပေါ်တက်ပြီးအောက်ပြန်ဆင်းมา
လက်ရှိအချိန်မှာဘူဒါဝတို့ဆွန်ပရာပုံတို့အချိန်နဲ့ပတ်သက်ပြီးတော့ဆရာကြီးတို့ရဲ့ဒီကြောင်းကြောင်းသားပဲဖြစ်ဝန်ထမ်းတွေပဲဖြစ်ဖြစ်တို့နေတိုင်းစတော့တဲ့အချိန်တွေကကျတော့အခြားဒီတာကညွန့်နေတဲ့စားလို့ရှိရင်အချိန်တွေဘယ်လိုရှိပါလဲခင်ဗျာ
အဲနင်းနေခက်ခဲတာတော့ဆွန်ပရာပုံနဲ့ဘက်ကြောတွေတော့စာနာရိတ်ကဈေးကြီးတာတွေကိုယ်စီနှုံးကြီးတာတွေရှိပါတယ်ဘူတာကိုလည်းကိုယ်စီနှုံးကြီးတာတွေရှိပါတယ်နှစ်တိုင်းနဲ့မတူဘဲနဲ့နှစ်တိုင်းကတော့မိုးတွင်းစာကိုဆုလောင်ကြတဲ့ကကြတော့ဒီနှစ်ကတော့ကာလန်းကောင်းနေဆိုမှတူလောင်မှုမရှိတဲ့ကကြတော့ကိုယ်စီနှုံးလောလောဆယ်မြကြီးနာဘူတာကိုကာလန်းမပေါက်တဲ့အတွက်အခက်ခဲကတော့ရှိလာမှာဖြစ်ပါတယ်ဝန်ထမ်းတွေလည်းခက်ခဲတော့အနည်းနဲ့များရှိလာမှာဖြစ်ပါတယ်
အစွန်ဖြားဒေတာတွေကိုတကယ်သွားရတဲ့ဥစ္စာပညာရေးဝန်ထမ်းတွေလို့ဆိုနိုင်တာပေါ့နော်အခုလိုမျိုးစီးအခြေအနေတွေမငြိမ်သက်တွေဖြစ်တဲ့အခါကျတော့ဘယ်လိုများသွားလာနေထိုင်ကြဖို့ဆိုင်တို့ညွှန်ကြားတာတွေရောရှိပါလားခင်ဗ
ျရှိပါတယ်တို့နေပြည်နေသားထူးခြားရင်ကျောင်းတိုင်းကျောင်းတိုင်းကပြည်နယ်ပညာရေးရုံးကိုကျွန်တော်ရှိကိုဖုန်းနဲ့ report တက်ပါတယ်ဖုန်းနဲ့ report တင်ရင်ဘာလုပ်မယ်ဘာလုပ်မယ်ဆိုအမြဲတမ်းကျွန်တော်ဒီကနေ့ညွှန်ကြားပေးနေရတာတွေရှိပါတယ်တမျိုးနယ်နဲ့တမျိုးနယ်ချင်းကျောင်းတရားလည်းအမြဲတမ်း report တက်တာရှိပါတယ် report တက်တယ်ဆိုတော့တို့ရှိမှာဘာဖြစ်နေပြီညာဖြစ်နေပြီဆိုရင်အဲဘာလုပ်တက်နေဆိုတော့ဒီပြည်နယ်ပညာပဲဆက်ပြီးမှလာညွန်တာဖြစ်ပါတယ
်ဆယ်တန်းဆံမွေဝဲတွေဖြစ်ဆိုကြမယ်ကျောင်းကျောင်းသားတွေအပေါင်းရင်ဒီပညာရေးဝန်ထမ်းတွေတွားလာလှူချတာပဲဖြစ်ဖြစ်ကျောင်းကျောင်းသားတွေပညာသင်ကြားပေးတာပဲဖြစ်အဲ့အချိန်နဲ့ပတ်သက်ပြီးပြည်နယ်ကအကြီးအကဲတယောက်အနေနဲ့ဆိုရင်ဆရာကြီးတို့ဘယ်လိုများဖြစ်စေချင်လဲဗျလက်ရှိအခြေအနေတွေကို
အဓိကတော့ပြည်နယ်အေဂျင့်ဘို့ပဲပြည်နယ်အေဂျင့်သွားပြီဆိုမှပဲပညာရေးကပို့ပြီးမှဖွံ့ဖြိုးလာမှာရှိပါပြည်နယ်မအေးချမ်းတဲ့ခါကြရင်ဆရာဆရာမတွေလည်းတွားရလာရခက်တာတွေရှိပါတယ်အဖြစ်ချင်းဆုံးဆန္ဒကတော့ပြည်နယ်တစ်ခုလုံးအေးချမ်းမှုပဲရကြင်တာအဲ့ဒါမှလည်းပညာရေးတိုးတက်မယ်ပညာရေးတိုးတက်မှလည်းပြည်နယ်ရဲ့ဒီတိုးတက်မှုနှုန်းအညွန်ကိန်းတွေကမြင့်တက်လာမှာဖြစ်ပါတယ်ပညာမတက်ဖိနေရင်ပညာမဲ့များလာရင်ပြည်နယ်အနေနဲ့တိုးတက်မှုနှုန်းလျော့လာမှာဖြစ်ပါတယ်နောက်အဓိကတော့ကလေးတွေအတွက်ကတော့အဓိကအခက်အခဲကတော့ဝေးလံခက်ခဲတဲ့ဒေတာကလေးတွေရဲ့ပညာတည်ရင်ခွင့်နေရဒီလိုတိုက်ပွဲတွေကြားထဲမှာဆိုပို့ပြီးမှအခက်ခဲတွေများလာအဲ့ဒါကိုတော့မဖြစ်စေချင်ဘူ
းအချင်းပြည့်ရဆရာကြီးကိုအာရဗျာကျေးဇူးများတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်